ချင်းပြည်နယ်မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားလွန်ခဲ့တဲ့ရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့အပြန်အလှန်ပစ်ခတ်မှုအတွင်လူငယ်6ဦးသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်ရဲ့ပြောကြားချက်ကိုကိုကာပြီးဒေသမီဒီယာတွေမှာဖော်ပြထားပါတယ်ဒီလူငယ်6ဦးဟာမေလ14ရက်နေ့15ရက်တို့အကြာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေမှာကြာဆုံးခဲ့တာလို့ဆိုပါတယ်ဖမ်းဆီးခံထားရတဲ့ဒေသခံတွေပြန်လွတ်ပေးဖို့တောင်းဆိုရာကမင်းတပ်မျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်မှုတွေပြီးခဲ့တဲ့သတင်းပတ်ကလေးကဖြစ်ပေါ်ခဲ့တာမှာနှစ်ဖက်အသေးပြောက်တွေရှိခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကမေလ15ရက်နေ့မှာတော့လေကြောင်းအပါအဝင်တိုက်ရင်အလုံးရင်းနဲ့တက်ခတ်ခဲ့တာကြောင့်အရသာသေဆုံးဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကလူနေအိမ်တွေထဲအကန့်အသတ်မရှိလေကြောင်းကနေပြစ်ခတ်တက်ခတ်နေတာကြောင့်ဒေသခံအများအပြားလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုသတင်းပတ်ထဲချင်းပြည်နယ်မင်းတပ်မြို့မှာစစ်ဖက်တိုက်ခိုက်ရေးမှာတုံးတဲ့လက်နက်တွေအသုံးပြုပြီးတက်ခတ်နေတာအပါအဝင်စစ်တပ်ကအရသာပြည်သူတွေပေါ်တက်ခတ်နေတာကိုကြည့်ရင်စစ်အာဏာရှင်အဖွဲ့ဟာသူတို့အာဏာတည်မြဲရေးအတွက်ဘလောက်မိုက်တွင်းနေမယ်ဆိုတာကိုဆက်ပြီးပြသနေတယ်လို့ရန်ကုန်အမေရိကန်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားသလိုစစ်တပ်ကအရသာတွေကိုပြစ်ခတ်တာအပါအဝင်အကြမ်းဖက်မှုတွေတိုးလာနေတာကိုဗြိတိန်အစိုးရကသိရှိရကြောင်းနဲ့အခုလိုအရသားတွေပေါ်တိုက်ခိုက်တာဟာတရားမဝင်တဲ့အပြင်တရားမျှတမှုလည်းမရှိကြောင်းဗြိတိန်တန်ယုံကတွစ်တာမှာစနေနေ့ကဖော်ပြထားပါတယ်ခင်ဗျာ